ကျန်းဖတ်သမားလို့ပြောနေရရှိသူ၉ဦးကိုအီတလီရဲတပ်ဖွဲ့ကတောက်ကြနေမှာဖမ်းလိုက်ပြီးနောက်ထပ်၉ယောက်ကိုလည်းလိုက်ဆောင်နေပါတယ်။ပါကစ္စတန်ကတိုက်ခိုက်မှုတွေနဲ့ဗာတီကန်နန်းတော်ကိုတိုက်ခိုက်နိုင်ခြင်းအစီအစဉ်တစ်ခုနဲ့ထိစပ်နေတယ်လို့ယူဆသူတွေကဖမ်းဆီးချဖွေတာပါ။နိုင်ငံတော်မှလုပ်တဲ့စစ်ဆင်ရေးအတွက်ဖမ်းဆီးထားသူတွေချဖွေနေသူအလုံးဟာပါကစ္စတန်နဲ့အာဖဂန်လူမျိုးတွေဖြစ်တယ်လို့အီတလီရဲကပြောပါတယ်။အဲဒီလူတွေဟာအယ်ကိုင်ဒါကျန်းဖတ်ကွန်ရက်နဲ့တိုက်ရိုက်ထိစပ်မှုရှိသူတွေဒါမှမဟုတ်အယ်ကိုင်ဒါရဲ့ယူဝါဒပေါ်ယုံကြည်သူတွေဖြစ်တယ်လို့ဆိုပါတယ်။သူတို့ရဲ့ညီမကြီးတခုဖြစ်ယူဆရတာကတော့ပါကစ္စတန်အစိုးရကိုပုံကန်ထားကြောက်မှုတခုပေါ်ပေါက်ဖို့ဖြစ်တယ်လို့လည်းပြောပါတယ်။နှစ်ပေါင်းများစွာစုံစမ်းထောက်လှမ်းထားတာနဲ့တယ်လီဖုန်းပြောဆိုချက်တွေကိုစောင့်ကြည့်နားထောင်ထားတာပြီးအကြဗာတီကန်နန်းတော်ဒါမှမဟုတ်ပုံရဟန်းမင်းကိုတော့မှပြစ်မှတ်တာတိုက်ခိုက်နိုင်ခြင်းရှိတယ်ဆိုတာပြနေတယ်လို့အီတလီအစိုးရရှိနေမော်ရိုမူရာကဆာဒီနီးယားမှာသတင်းတော့တွေကိုတောက်ကြနေကပြောပါတယ်။တိုက်ခိုက်ဖို့ကြံတဲ့အဲ့ဒီပါကစ္စတန်နဲ့အာဖဂန်နစ္စတန်လူမျိုးတွေထဲမှာအသေးကဘုံခွက်သူဖြစ်မဲ့လူ၂ယောက်တောင်ပါခဲ့ဘူးသေးပေမဲ့သူတို့ကွန်ရက်ကိုရဲကစောင့်ကြည့်နေတယ်ဆိုတာသိပြီးတဲ့နောက်အီတလီကနေထွက်သွားကြပါတယ်။ပုံရံမင်းကိုတိုက်ခိုက်မဲ့စီစဉ်နဲ့ပတ်သက်ပြီးအထောက်အထားတိတိကျကျတော့မရှိဘူးလို့ရဲတပ်ဖွဲ့စုံစမ်းထောက်ခံရေးအကြီးအကဲကပြောပါတယ်။